2022ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီစဉ်ရေးလုပ်ငန်းကိုဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။လဝကရဲ့ရက်တရာစီမံချက်မှာဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ဆောင်ရွက်သွားဖို့ရှိနေတာပါ။နိုင်ငံသားဖြစ်မဖြစ်စီစဉ်ရမှာတော့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အဓိကဆုံးဖြတ်ချက်နဲ့ပဲဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင်။
တီဇဲ1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီစီရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးဖို့လွှတ်တော်ကိုယ်စားလှယ်အများစုကတင်ပြတောင်းဆိုလာကြပါတယ်။ဒီအဆိုကိုလွှတ်တော်ကနေဆွေးနွေးစဉ်မှာတော့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးသိန်းစွေကမှတ်တမ်းအနေနဲ့သာထားရှိပေးဖို့တောင်းဆိုခဲ့ပါတယ်။ဒီလိုတောင်းဆိုရတာကလဝကအနေနဲ့လှုပ်ဆောင်မဲ့ရက်တရာစီမံကိန်းမှာဒီစီစီရေးလုပ်ငန်းကိုဦးစားပေးလုပ်ငန်းတစ်ခုအနေနဲ့လှုပ်ဆောင်သွားမှာဖြစ်တာကြောင့်အခုလိုတောင်းဆိုရတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်ကဦးစီးဌာနကလည်းပဲအဲ့ဒီရက်တရာစီမံချက်နဲ့ဆောင်ရွက်မဲ့လုပ်ငန်းများထဲမှာတော်တော်ကိုယ်စားလှယ်တင်ပြသွားတဲ့အဆိုမှာပါရှိတဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီမြန်မာနိုင်ငံတဝန်းလုံးမှာစနစ်ကျစီးရဆောင်ရွက်ရန်ဆိုတဲ့လုပ်ငန်းစဉ်ကိုပူဇော်ပေးလုပ်ငန်းစဉ်တစ်ခုအဖြစ်စီမံချက်ရေးဆွဲပြီးတော့မှဆောင်ရွက်သွားဖို့စီစဉ်ထားပြီးလည်းဖြစ်ပါတယ်
။ဝန်ကြီးဌာနကလှုပ်ဆောင်မဲ့အသေးစိတ်လုပ်ငန်းအစီအစဉ်ကိုတော့လွှတ်တော်မှဝန်ကြီးကအသေးစိတ်ပြောကြားခဲ့ခြင်းမရှိပါဘူး။ဒီလိုစီစစ်ပေးဖို့ကိုရခိုင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ကင်စောဝေကလွှတ်တော်မှအစိုးတစ်ခုအနေနဲ့တင်ပြခဲ့တာပါ။တစ်ဖက်နိုင်ငံတွေနဲ့ထိစပ်မှုတွေကြောင့်နိုင်ငံလုံးကျုံရေးအရာစီစစ်ဖို့အရေးတကြီးလိုအပ်နေပြီးဒီအတွက်တိကျစွာစစ်ဆေးပေးဖို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းတောင်းဆိုမှုတွေရှိခဲ့ပါတယ်။ကချင်ပြည်နယ်မှာလည်းတစ်ဖက်နိုင်ငံကလူတွေဝင်ရောက်မှုတွေရှိနေတယ်လို့ကချင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတင်ပြမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှစောကတော့နိုင်ငံသားစီစစ်နိုင်ဖို့လှုပ်ဆောင်ချိန်မှာလှုပ်တဲ့နဲ့လုပ်ငန်းပေါ်အခုလိုအကြံပေးပြောဆိုလိုက်ပါတယ
်အကောင့်ထယ်ပေါ်တဲ့နေရာမှာပျော်ပြောင်းညင်သာဖို့စိတ်ရှည်အပြည့်ပညာပေးဖို့ဥပဒေကိုလေးစားလိုက်နာဖို့လိုပါတယ်နိုင်ငံတကာအစိုင်းဝိုင်းနိုင်ငံတကာမီဒီယာတွေနိုင်ငံတကာလော်ဘီတွေဝင်မဆွတ်နိုင်အောင်ကျွန်တော်တို့ဘက်ကနိုင်ငံတော်နဲ့ပြင်ဆင်ဖို့လိုပါတယ်နိုင်ငံတကာပံ့ပိုးကူညီမှုတွေရရှိလာအောင်လဲကျွန်တော်တို့မှာလုံနိုင်စွန်းရှိရပါလိမ့်မယ်ဆိုတော့ကျွန်တော်တင်ပြချင်ပါတယ
်ရခိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းလက်ရှိရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့ပတ်သက်ပြီးအခုလိုတင်ပြခဲ့ပါတယ်
ကိုယ်နိုင်ငံသားတွေနေစရာမရှိလို့မြင်လို့မြေရင်းတွေမှာမရှိမရှိမဲ့တဲပြက်အင်ပြက်ကလေးကိုဆောက်ပြီးနေကြတာကိုဥပဒေနဲ့အညီဆိုပြီးတော့မြေလှမ်းဖျက်ဆီးခဲ့တဲ့လောရတဲ့နေရှင်ပြီးအင်္ဂလိပ်တွေနေထိုင်တဲ့ဒုက္ခတွေစကားတွေကြေးရတွေကြတော့နိုင်ငံသားစီစီမလုံနိုင်ဘူးဆိုတာအကြောင်းပြချက်ကိုကြားရတော့ရင်းနာနာနဲ့ငိုရမလို့ရီးရမလို့ဖြစ်ပ
ါဒီလိုစီစစ်မှုနဲ့ပတ်သက်ပြီးဒီမိုကရေစီနဲ့လူအခွင့်အရေးပါတီကအတွင်ရင်မှုဥကြော်ဆိုးအောင်ကတော့အခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်ဒီဥပဒေအရနိုင်ငံတကာစံယူစံရေးနဲ့မတိုင်းညီဘူးတောင်းဆန်းစစ်ကြတယ်ဒီ2015မတိုင်းချင်းဒီဥပဒေကိုပြင်ဆင်နေသလိုနိုင်ငံတကာကရောပြည်ထောင်စုကရောနိုင်ငံတကာစံယူစံရေးနဲ့ညီမှာဟုတ်လို့ပြောဆိုတာဒီ82 law နဲ့မပြင်းပြင်းနဲ့နိုင်ငံတကာစံယူစံရေးနဲ့မတိုင်းညီတဲ့နဲ့ကျွန်တော်တို့ဘက်ကရက်တရာစီမံရေးထဲမှာစီစီပြီးတော့အကောင့်တွေဖော်မစီလို့ကျွန်တော်လက်ခံမှာမဟုတ်ဘူးအဒီစုတော်ကိုနိုင်ငံသားဥပဒေကိုပြန်ပြင်ဆင်ပြီးတော့အကောင့်တွေဖော်မစီလို့ကျွန်တော်လက်ခံတယ်ဘာဖြစ်လို့လဲဆိုတော့ဇန်နဝါရီ82ခုနှစ်မတိုင်ခင်ဒီတောင်းနိုင်ငံမှာနိုင်ငံသားစီစီကားသူတွေကိုဇန်နဝါရီ82ခုနှစ်ဥပဒေနဲ့ပြန်လည်ပြီးတော့ဒီကောင်ကိုပြန်အသက်ပေးလို့ရှိရင်ဥပဒေရနောက်ဆုံးပြန်ရောက်နေတဲ့သဘောရှိနေတယ်အဲ့ဒါကြောင့်ကျွန်တော်လက်မခံနိုင်တော့ဘူ
းလက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစစ်ဆေးနိုင်သေးတာကြောင့်ယာယီတပ်တွေကံကတ်ထုတ်ပေးထားသူမှာ9သိန်းကျော်ရှိနေပြီးဒီထဲမှာရခိုင်ဒေသတစ်ခုထဲမှာတင်ယာယီတပ်တွေကံကတ်4သိန်းကျော်ထုတ်ပေးထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ဘာကတ်ကိုမှကန်ဆောင်ထားခြင်းမရှိသူတွေလည်းရှိနေတယ်လို့ထောက်ပြမှုတွေရှိနေပြီးလက်ရှိမှာနိုင်ငံတော်လုံခြုံရေးအတွက်စီစစ်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအဆိုကိုဒီကနေ့လွှတ်တော်တွင်မဲခွဲဆုံးဖြတ်ရမှာတော့မှတ်တမ်းအနေနဲ့သာထားရှိဖို့ဆုံးဖြတ်လိုက်ပါတယ်ရှင်။